ထိုင်းနိုင်ငံမှာဒီသပင်းပတ်အတွင်းမှာကျင်းပဖို့ပြင်ဆင်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစည်းအဝေးတွေဟာမြန်မာနိုင်ငံအာဆီယံအဖွဲ့ထဲမှာပြန်ပြီးတော့ပါဝင်လာရေးကြိုးပမ်းချက်ဖြစ်ကြောင်းဒီနေ့မလေးရှားနိုင်ငံကိုရောက်လာတဲ့ထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့မလေးရှားဝန်ကြီးချုပ်ကပြောပါတယ်ဒီအကြောင်းကိုသိန်းထိုင်ဦးကဘန်ကောက်ကနေသတင်းပေးပို့ထားပါတယ်ရှင
်ဒီသတင်းပတ်အတွင်းထိုင်းနိုင်ငံမှာမြန်မာနိုင်ငံဆိုင်ရာဒေသတွင်းအစည်းအဝေးတွေကျင်းပဖို့ပြင်ဆင်နေတဲ့အချိန်မှာပဲထိုင်းဝန်ကြီးချုပ်ပေထုံထန်ရှင်နာဝတ်မလေးရှားနိုင်ငံကိုတွားရောက်ပြီးမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟန်နဲ့တွေ့ဆုံတာပေါ့မလေးရှားဝန်ကြီးချုပ်ကမြန်မာနိုင်ငံနဲ့ပတ်သက်လို့ဥရဲချင်ညာချက်မှာအခုလိုပြောဆိုပါတယ်
We are committed to fully implement the 5-point consensus. We are taking measures.
မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံရဲ့ဘုံသဘောတူညီချက်တွေအကောင်အထည်ဖော်နိုင်ရေးမဖြစ်မနေဆောင်ရွက်ဖို့ကျွန်တော်တို့တန်ဋိဌာန်ချထားပါတယ်။မြန်မာနိုင်ငံပါဝင်ဖို့နဲ့တက်ရောက်သူတွေဆင်းဆင်းကြလူသဘောဆွေးနွေးတိုင်ပင်ပြီးအာဆီယံရဲ့ရှေ့ပိုင်းမှာမြန်မာနိုင်ငံပြန်ရောက်လာအောင်ဆွဲခေါ်ဖို့ဖြစ်တဲ့အကြောင်းမလေးရှားဝန်ကြီးချုပ်အန်နဝါအီဘရာဟန်ပြောဆိုသွားတာပါထိုကြောင့်လည်းပတ်သက်လို့အသေးစိတ်ကိုတော့မလေးရှားဝန်ကြီးချုပ်ကအခြေတဝင်ပြောဆိုသွားခြင်းမရှိပါဘူး။ကျန်တော်ပရင်းနေထိုင်းနိုင်ငံမှာကျင်းပမယ့်လူသဘောစည်းဝေးမှာမြန်မာစစ်ကောင်စီဘက်ကကိုယ်စားလှယ်ပါဝင်တက်ရောက်ပါလိမ့်မယ်။နေကြာလုံကြုံရင်းနဲ့နေဆက်ကြော်ရာဇဝတ်မှုနေနေရေးအတွက်လူသဘောစည်းနည်းမဲ့အကြောင်းထိုင်းနိုင်ငံဂျာယီဝန်ကြီးဌာနပြောခွင့်ရပြောဆိုရဟုသံဃောဘုတ်သတင်းစာမှာရေးပါတယ်။လေးလာသူတွေကတော့စစ်ကောင်စီနိုင်ငံဂျာယီဝန်ကြီးဦးတန်းစွေကိုဖိတ်ကြားနိုင်တယ်လို့ခံမှန်းထားပါတယ်။မြန်မာနဲ့နေဆက်ချင်းထိစပ်နေတဲ့တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့အရှေ့ထိုင်းနိုင်ငံကကိုယ်စားလှယ်တွေလည်းအစည်းအဝေးတွေမှာတက်ရောက်ပါလိမ့်မယ်။တောက်ကြတဲ့အစည်းအဝေးကတော့ဝန်ကြီးများအဆင့်အစည်းအဝေးဖြစ်ပြီးမြန်မာအရေးစိတ်ဝင်စားတဲ့နိုင်ငံတွေပါဝင်တက်ရောက်မှာဖြစ်တယ်လို့မြန်မာအရေးအာဆီယံနိုင်ငံတွေချမှတ်ထားတဲ့ပုံသဘောတူညီချက်တွေအကောင်အထည်ဖော်ရေးဆွေးနွေးကြဖို့ရှိပါလိမ့်။အစည်းအဝေးဟာအာဆီယံနိုင်ငံတွေကိုပဲတည်ထက်ဖိတ်ကြားတဲ့အစည်းအဝေးဖြစ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။မြန်မာပြည်လေးလာသူတွေကတော့ဆင်းနွေးဝဲရလူတော်ဆင်းနွေးဝဲဖြစ်ပေမဲ့အားလုံးပါဝင်မှုလိုတယ်လို့ထောက်ပြကြပါလေ
ကျွန်တော်ဆန္ဒပြောရရင်တော့ကိုသေးတိုက်ဦးရေအောင်မြင်စေချင်ပါတယ်အောင်မြင်စေချင်ပါတယ်အောင်မြင်ပါစေလို့လည်းပဲဆန္ဒပြုပါတယ်ဒါပေမဲ့လက်တွေ့မှာဘယ်လောက်ထိဖြစ်နိုင်မလဲဆိုတာကတော့ကျွန်တော်တို့မေးခွန်းထုတ်စရာတွေအများကြီးရှိပါတယ်ထိုင်းနိုင်ငံရဲ့ခန့်ကဏ္ဍကလည်းပဲအမြဲရေးပါပါတယ်ဒီအတိုင်းပဲထိုင်းနိုင်ငံမှာဆိုတာကဟလာအမြဲရှေလျားတွေနေဆက်ရှိတယ်တမိုင်းကြောင့်အစင်လာရှိတယ်လက်ရှိမှာလည်းပဲဟလာမြန်မာနိုင်ငံရဲ့ဆိုးရွားတဲ့အချိန်ကြီးကြောင့်မလို့ဒိုက်ရိုက်တက်ရောက်မှုခံနေရတာတနေ့ကအများကြီးခံရပါတယ်သူတို့စီမှာဟလာဝင်လာကြတဲ့လူတွေအရေးကိစ္စရှိတယ်ဖြစ်ပြောင်းလူသားတွေအရေးကိစ္စရှိတယ်ဒုက္ခသည်တွေအရေးကိစ္စရှိတယ်အစတရားဖြင့်သူကဒိုက်ရိုက်အကျိုးတက်ရောက်မှုခံစားနေရပါတယ်ခံစားနေရတဲ့အခါကျတော့ခိုင်းနိုင်ငံနေနေကမြမအရေးကိုအမြန်ဆုံးငင်းချင်းချင်းနဲ့ပြေးလဲစေခြင်းပဲဆိုတာတမ်းများဖြစ်စရာမရှိပါဘူးဒါပေမဲ့တကယ်ပြေးလဲဖို့အတွက်ဆိုရင်တော့ကျွန်တော်တို့တေကြတာတစ်ခုကလက်ရှိအာဏာသိမ်းထားတဲ့စကစပေါ့နော်စအုပ်စုနဲ့တင်စကားပြောလို့မရပါဘူးမြန်မာအရေးမှာတက်ဆိုင်နေတဲ့တခြားအရေးပါသောအင်းလေးလို့ဆိုစတိတ်ကိုလာလို့ပြောကြတာပေါ့နော်တခြားအရေးပါသောအစုအဖွဲ့တွေဒါတွေအားလုံးနဲ့အာဆီယံကထိတွေ့ဆက်ဆံပြီးတော့စကားပြောဖို့လိုပါတယ်အဲဒီကနေပြီးတော့ဖြေရှာဖို့လိုပါတယ်ဟလာစကားစားဘက်ကဘာလူချင်းနေတာလဲဘာလုပ်ချင်နေတာလဲဒီဘက်ကရောတော်လိုင်းအင်အားစုများလို့ပြောတဲ့အင်အားစုတွေဘက်ကရောဘာများလူချင်းတယ်လဲဘာများဖြစ်ချင်တယ်လဲဘလို့အဲ့လိုနှစ်ဖက်စလုံးရဲ့သဘောထားနဲ့အမြင်နဲ့တက်ဆိုင်သူတွေအားလုံးနဲ့ခိတွေ့ဆက်ဆံထဲထဲဝင်ဝင်စကားပြောဆိုဖို့လိုပါတယ်အဲကျိုးတို့ကတော့ဒီနီလန်းကင်ထားတယ်ဒီနီလန်းတိုင်းဖြစ်ရှင်းတယ်ကျွန်တော်တို့စကားပြောမှဖြစ်မယ်ဆိုတာမျိုးလောင်းနဲ့တော့မြမအရေးကအာဆီယံနေနဲ့ပြည်လဲသွားအောင်ဖြစ်ရှင်းနိုင်လိမ့်မယ်လို့ကျွန်တော်တော့မမြင်ပါဘူးခင်ဗျာ
မြမအရေးသုံးသက်သူဥကြောကြောတိန်ပြောပြသွားတော့ပါခင်ဗျာ